ပြီးခဲ့တဲ့သမရဦးသိန်းစိန်လက်ထက်ကတနင်္ဂနွေနေ့အဖြစ်ခတ်ရက်စရည်သဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးခွင့်မပြုခဲ့တဲ့တောင်းပလောင် TNLA ကိုကတ် MNNDAA ရခိုင်နဲ့နှက်ကင်တပ်ဖွဲ့ AA တို့ကို NLD အစိုးရတဲ့လက်ထက်မှာဖွဲ့စည်းလိုက်တဲ့2021ရာစုပင်လုံညီလာခံအကြိုပြင်ဆင်ရေးကော်မတီကတွေ့ဆုံဖို့ရှိပါတယ်။ဒါနဲ့ပတ်သက်လို့တပ်မတော်ဘက်ကလည်းသဘောတူတယ်လို့သမရယုံဝင်ကြီးဌာနပြောခွင့်ရသူကပြောပါတယ်။သတင်းအပြည့်စုံကို VOA သတင်းတောက်မမြင့်မြင့်ခိုင်ကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ NLD အစိုးရတက်လက်ထက်မှာ27ရာစုပင်လုံညီလာခံအကြိုပြင်ဆင်ရေးကော်မတီအနေနဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စရည်သဘောတူစာချုပ် NCA လက်မှတ်မရေးထိုးရသေးတဲ့တအံပလောင် TNLA ကိုကန် MDAA ရခိုင်တပ်မတော် AA တို့နဲ့မကြာခင်မှာတွေ့ဆုံညှိနှိုင်းမှုရှိပါတယ်။အစိုးရနဲ့ NCA လက်မှတ်မထိုးရသေးတဲ့မဟာမိတ်လက်နက်ကိုင်အဖွဲ့၃ဖွဲ့တွေ့ဆုံဆွေးနွေးမယ့်အပေါ်တပ်မတော်ဘက်ကလည်းသဘောတူထားတယ်လို့သမရယုံဝင်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးစောထေကပြောပါတယ်
။အဲဒီ၃ဖွဲ့ကိုဆွေးနွေးရမယ်၊ကြီးတွေ့ရမယ်၊တွေ့ဆုံရမယ်၊ဆွေးနွေးရမယ်။အဲ့ဒါမှသူတို့ဘလို့ပါလာနိုင်များဆိုတော့ကျွန်တော်အဖြေရှာလို့ရမယ်။အဲ့ဒါကိုအဲ့လိုဆွေးနွေးရမယ်၊တွေ့ဆုံရမယ်ဆိုတော့တပ်မတော်လည်းသဘောတူတယ်။ဘောဒူရဲ့ကျွန်တော်တို့စက်ကောင်လေးနဲ့မှာတက်မတော်ကကိုယ်စားလှယ်ထည့်ွက်တာ
တနင်္ဂနွေလုံးအပြစ်ခတ်ရစရီ NCA လက်မှတ်မထိုးထားတဲ့အဖွဲ့တွေနဲ့တွေ့ဆုံညှိနှိုင်းမှုဖွဲ့စည်းထားတဲ့27ရာစုပင်လုံးအကျိုးပြင်ဆင်ရေးစက်ကော်မတီနဲ့မှာတက်မတော်ဘက်ကကိုယ်စားလှယ်တွေပါဝင်ပြီးသားဖြစ်တယ်လို့ဦးစောထေကပြောပါတယ်တက်မတော်အနေနဲ့ပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်မှာတော့အဲ့ဒီမဟာမိတ်လက်နက်ကိုင်အဖွဲ့၃ဖွဲ့ကို NCA မှာပါဝင်လက်မှတ်ရေးထိုးဖို့ပြင်းပြင်းထန်ထန်ကန့်ကွက်ခဲ့တာလည်းဖြစ်ပါတယ်အစိုးရဘက်ကကံလန့်မှုကြောင့်မဟာမိတ်လက်နက်ကိုင်အဖွဲ့၃ဖွဲ့နဲ့27ရာစုပင်လုံးအကျိုးပြင်ဆင်ရေးကော်မတီနဲ့မကြာခင်မှာတွေ့ဆုံဖို့ရှိပြီးအချိန်နဲ့နေရာကိုတော့အတိအကျမသတ်မှတ်ရသေးဘူးလို့တအံပလောင်တပ်ဖွဲ့ TNL ရဲ့ပြန်ကြားရေးတာဝန်ခံမိုင်အိုက်ကျော်ကပြောပါတယ်
ဒီတုံဖွဲ့လုံးပေါ့နော်တုံဖွဲ့လုံးကိုတကယ်နဲ့သူကပြည့်စုံနေရတယ်အဲဒါကသူဒီဒီကြီးနဲ့သူကဆက်ဆက်တော့ဒီမှာအမှား
တအံပလောင်တပ်ဖွဲ့ TNLA ကိုကန် MDAA ရခိုင်တပ်မတော် AA စတဲ့မဟာမိတ်လက်နက်ကိုင်အဖွဲ့၃ဖွဲ့နဲ့ပတ်သက်လို့တပ်မတော်ဘက်ကသဘောထားပြောပြောင်းလာရင်ညီငယ်ဆွေးနွေးမှုတွေပိုပြီးအဆင်ပြေလာနိုင်တဲ့သဘောရှိတယ်လို့သူကဆက်ပြောပါတယ
်တပ်ပလက်တမိုးတူရဆိုတာပိုပြီးအဆင်ပြေတယ်ပေါ့နော်ဘူရဒီအဲတမလို့ရတယ်သူဒီဖိုက်တွေကအာလက်မဆူရမယ်လက်မဆူမှဒီညီငယ်ဆွေးနွေးတာပြောမှာဆိုတော့အဲဒီကြိုးကြရလို့ရှိတယ်အခုလိုမျိုးတို့ခွင့်ပြုရဆိုရင်တော့ပူပြီးအဆင်ပြေတော့ညီတိုင်းမှုကပူပြီးအဆင်ပြေလာနိုင်တဲ့အခြေအနေရှိတော့ပေါ့
ပြီးခဲ့တဲ့ဇွန်လ3ရက်နေ့မှာပြည်အောင်စုငင်းချင်းညီလာခံ27ရာစုပင်လုံးအကျိုးပြင်ဆင်ရေးကော်မတီနှစ်နဲ့ UNFC ကဖွဲ့စည်းထားတဲ့နိုင်ငံရေးဆိုင်ရာညီနိုင်ဆွေးနွေးရေးကိုယ်စားလှယ်အဖွဲ့တို့တွေ့ဆုံဆွေးနွေးခဲ့ကြပြီးမကြာခင်မှာ UNFC မှာမပါဝင်တဲ့ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA အမျိုးသားဒီမိုကရေစီမဟာမိတ်တပ်မတော်မိုင်းလာအဖွဲ့ NDA တို့နဲ့လည်းတွေ့ဆုံဖို့ရှိပါတယ်ပြည်ခဲ့တဲ့မေလကုန်ပိုင်းကပြည်အောင်စုငင်းချင်းညီလာခံ27ရာစုပင်လုံးအကျိုးပြင်ဆင်ရေးကော်မတီဖွဲ့စည်းခဲ့ပြီး NCA လက်မှတ်ထိုးထားတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေနဲ့ညှိနှိုင်းဆွေးနွေးဖို့အပြင် NCA လက်မှတ်မရေးထိုးရသေးတဲ့အဖွဲ့တွေနဲ့ညှိနှိုင်းဖို့စက်ကော်မတီနှစ်ခုဖွဲ့ပြီးတာဝန်ပေးခဲ့တာလည်းဖြစ်ပါတယ်ရှင်